မြန်မာနိုင်ငံရဲ့အကြက်တဲပြိပခါတွေအဆုံးသတ်စေရေးအတွက်ထိုင်းနိုင်ငံအနေနဲ့အာဆီယံနဲ့လက်တွဲပြီးတော့မနာမနေစူးစမ်းနေပါတယ်လို့ထိုင်းဝန်ကြီးချုပ်ဆရီတာတာဖစ်စင်ကဒီကနေ့ဂျပန်နိုင်ငံတိုကျိုမြို့တော်မှာအာရှအနာဂတ်ခီးစဉ်နဲ့နီကယ်ဖိုရန်ဆွေးနွေးပွဲမှာပြောကြားသွားပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲတွေဖြစ်လာအောင်တည်ငြိမ်အောင်နဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးတော့ရောက်အောင်လို့အတွက်ထိုင်းနိုင်ငံအနေနဲ့လိုအပ်တာတွေပံ့ပိုးပေးနိုင်အောင်လုပ်နေပါတယ်လို့ထိုင်းဝန်ကြီးချုပ်ကပြောပါတယ်။လက်ရှိအာဆီယံအလဲကျဥက္ကဋ္ဌဖြစ်တဲ့လာအိုနိုင်ငံနဲ့လက်တွဲပြီးတော့မြန်မာအရေးကိုကူညီဖြည့်ရှင်းနိုင်အောင်ကြိုးပမ်းနေတဲ့အကြောင်းနဲ့ထိုင်းမြန်မာနယ်စပ်မှာခိုလုံနေတဲ့မြန်မာနိုင်ငံသားတွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေပို့ပြီးတော့မှပေးနိုင်အောင်လှုံ့ဆော်နေပါတယ်လို့လည်းထိုင်းဝန်ကြီးချုပ်ကပြောပါတယ်။ထိုင်းနိုင်ငံနဲ့ကပ်နေတဲ့မြန်မာနိုင်ငံရဲ့နယ်စပ်ဒေသမှာတော့တိုက်ပွဲတွေပြင်းထန်နေပြီးတော့မြန်မာစစ်ကောင်စီတပ်ရဲ့အဓိကခြေကုပ်စခန်းတော်တော်များများဆုံးရှုံးနေပါတယ်။တိုက်ပွဲဖြစ်နေတဲ့ဒေသကဒုက္ခတွေအများပြားဟာလည်းထိုင်းနိုင်ငံဘက်ခြမ်းကိုထွက်ပြေးခိုလုံနေကြပါတယ်။မြန်မာဒီမိုကရေစီရေလှုံ့ဆော်နေတဲ့သူတွေနောက်ပြီးတော့စစ်တပ်ကိုဆန့်ကျင်တဲ့သူတွေကတော့လူသားချင်းစာနာမှုအကူအညီပေးရပါဝင်ထိုင်းနိုင်ငံရဲ့မြန်မာနိုင်ငံအရေးချင်းကပ်မှုတွေကစစ်ကောင်စီရဲ့အုပ်ချုပ်မှုကိုတရားဝင်အသိအမှတ်ပြုတာမျိုးဖြစ်မသွားစေဖို့ကိုလည်းသတိပေးပြောဆိုနေကြပါတယ်ရှင်။